ရုရှားကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းမှာလျှက်စစ်တပ်အားပေးနိုင်ရေးအတွက်တောင်မီးသွေးတွင်းလုံသားတွေဟာနေရောညပါမယမနာအလုလုနေကြပါတယ်။ရုရှားက6လကြာယူကရိန်းရဲ့လျှက်စစ်တပ်အားပေးဆဲုံတွေအပါအဝင်အခြေခံအစာအုပ်တွေကိုပြင်းပထားတိုက်ခိုက်ဖျက်ဆီးခဲ့ပြီးနောက်တောင်မီးသွေးဟာယူကရိန်းစွန့်အင်အတွက်အဓိကဖြစ်လာတယ်လို့ဒင်ဂျာပရော့ပါထရက်ရှ်ခရိုင်အတွင်းကတောင်မီးသွေးထုတ်လုပ်ရေးကုမ္ပဏီရဲ့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်။တောင်မီးသွေးတင်းလုံသားတွေကမြေအောက်အနက်ပိုင်းအထိဓာတ်လေကားတွေနဲ့ဆင်ပီဆယ်ရန်တရားကြီးတွေနဲ့တောင်မီးသွေးတွေကိုတူးဖော်နေကြပါတယ်။ဒီအလုတ်ဟာပင်ပန်းတဲ့အလုတ်ဖြစ်ပေမဲ့တိုင်းပြည်ဆက်လက်လက်ပတ်နိုင်ဖို့မရှိမဖြစ်လိုအပ်တဲ့အတွက်ကြိုးစားလှုပ်ဆောင်နေတယ်လို့တောင်မီးသွေးတင်းလုံသားတွေကပြောဆိုပါတယ်။ဒီကနေ့စွမ်းအင်နဲ့ပတ်သက်ပြီးအမေကိုကင်းရေးဟာအဓိကရည်မှန်းချက်ဖြစ်တယ်လို့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်။